မေရိကန်နဲ့ကျူတိုချာအဆင့်မြင့်ဆက်ဆံရေးတိုးတက်လာမယ်ဆိုရင်မလိုလားတဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားမယ်အန်ဒီယာရှောင်ရှားနိုင်မယ်လို့အမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်စ်ကတရုတ်ကာကွယ်ဝန်ကြီးဗိုလ်ချုပ်ကြီးဝေဖန်ကေကိုပြောကြားခဲ့ပါတယ်။အာဆီယံဒေသနဲ့လုံခြုံရေးဆိုင်ရာညီလာခံကျင်းပနေတဲ့စင်ကာပူနိုင်ငံမှာအမေရိကန်နဲ့တရုတ်နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးပုံမှန်ပြန်ဖြစ်လာအောင်ကြိုးပမ်းတဲ့အနေနဲ့အမေရိကန်နဲ့တရုတ်ကာကွယ်ဝန်ကြီးနှစ်ဦးတည်ထောင်တွေ့ဆုံခဲ့တာပါ။တရုတ်မှုအပြီးမှာတော့နှစ်နိုင်ငံကြားသဘောတူညီချက်အသစ်တစုံတရာမရခဲ့ပေမဲ့တရုတ်နိုင်ငံနဲ့စစ်ဖက်ဆိုင်ရာဆက်ဆံရေးတည်ငြိမ်မှုရလာနေတဲ့အရေးရောင်တွေတွေ့ရတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲပြဿနာရုရှားစီကလက်နက်ဝင်နေတဲ့တရုတ်စစ်တပ်ကိုအမေရိကန်ကပိတ်ဆို့တန်ခတ်တာနဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ဘက်ကစစ်စခန်းတည်ဆောက်နေတာတွေကြောင့်မကြသေးခင်သတင်းဖတ်တွေအတွင်းအမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးကျဆင်းနေတာပါ။မျှော်လင့်ထားတဲ့အချိန်ပိုကြာပြီးတနင်္ဂနွေလောက်တည်ဆုံမှုအတွင်းအမေရိကန်ကာကွယ်ဝန်ကြီးကတော့နှစ်နိုင်ငံကြားဆက်ဆံရေးမှာတည်ငြိမ်မှုရစေမယ့်ရေရှည်ဆက်ဆံရေးမျိုးလိုလားကြောင်းထပ်မံပြောဆိုခဲ့တယ်လို့ပန်တဂွန်ကတာဝန်ရှိသူတူဖြစ်တဲ့ရန်ဒေါ်ရှေဗာကပြောပါတယ်။ဝန်ကြီးမက်တစ်ဆာလွန်ခဲ့တဲ့တိတ်မကြခင်သတင်းပတ်တွေအတွင်းကဘေကျင်းမှာတရုတ်ကာကွယ်ဝန်ကြီးနဲ့တွေ့ဖို့စီစဉ်ပေမဲ့တရုတ်ကာကွယ်ဝန်ကြီးဘက်ကမအားတဲ့ကြောင်းတုံ့ပြန်ခဲ့တာပေါ့နှစ်ဖက်ကြားဆက်ဆံရေးမပြေလည်တဲ့လက္ခဏာတစ်ခုဖြစ်နေတွေ့မြင်ခဲ့ကြရတာဖြစ်ပါတယ်။